NLD ရုံးချုပ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အားအလုံးရင်းနဲ့ဝိုင်းထားပြီးဗဟိုကော်မတီဝင်တချို့ကိုအာဏာပိုင်တွေရှာဖွေခဲ့ကြတာပါ။ဒါပေမဲ့လည်းသူတို့ရှာတယ်လို့ဆိုတဲ့ NLD ပါတီဗဟိုကော်မတီဝင်တွေကိုမတွေ့တာကြောင့်ဝိုင်းထားတဲ့လုံခြုံရေးတပ်ဖွဲ့တွေနာယီပိုင်းအကြာမှာပြန်ရုပ်သိမ်းသွားတယ်လို့လည်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိမ်းက VOA ကိုပြောပါရစေ။
ဒီဟိုကဟိုကတော့သူတို့ဗိုလ်ရအောင်ဆက်ကုလို့ရှာပဲစပ်ပြီးစားသွင်းသွားပြီ။ဆက်ဆော့သွားတော့မို့အဲ့ဒီလုပ်နေတယ်။ဟိုကဒီလူရဲ့လည်းကုလို့လက်ကျွေးကြတယ်။အဲ့ဒါကပေါ့မယ်နော်။ဒါလည်းလည်းဒီမှာရှိရဲဟိုဆက်ဆော့ရလည်းပြန်ဆော့သွားတော့
မို့။အဲ့ဒီလို
ပဲလေ။ဒီကြီးတော့မရှာဘူးလူပဲရှာတယ
်။ဟု
တ်ဥပမာဒီလူနဲ့တော့မျိုးမျိုးနဲ့ရှာတာနော်။ဒီနေ့နဲ့ဒီကွဲအောင်တစ်ခါကလည်းဒီကွဲလည်းအေးအေးနဲ့ဆုတ်သွားလို့ရအောင်ဒီလိုမျိုးလည်းပေါ့နော်
။ဒီကနေ့နေ့လေပိုင်းကဆလို့ဗဟန်းရွှေကုံတိုင်းလမ်းပေါ်မှာရှိနေတဲ့ NLD ရုံးချုပ်ကိုတက်မတော်နဲ့ရဲတပ်ဖွဲ့ဝင်အယောက်100နီးပါးကကားအသွာလာတွေပိတ်ပြီးအလုံးရင်းနဲ့ဝိုင်းခဲ့တာဖြစ်ပါတယ်။ပါတီဝင်တဒါစင်ကျော်လောက်ရှိနေတဲ့ဌာနချုပ်ရုံးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းထားတဲ့အစောပိုင်းကအခြေအနေကိုလည်းဌာနချုပ်မှာရှိနေတဲ့ဥပမျိုးသိန်းကပြန်ပြောပြပါတယ်
။ရုံးချုပ်ကိုဌာနချုပ်ကိုဝိုင်းထားတာကတော့စစ်တပ်ကလည်းရဲဝိုင်းထားတယ်။ဒီပါဝင်တရားလို့ရှိတယ်ဒီနေ့တော့ဆက်ကောရေပါဒီမှာဘယ်ရီယာတွေကြားရတယ်နော်လမ်းဟိုဘက်ထက်ဟိုဘက်ဆက်ဆက်ဆက်နော်ဒီကြီးကတော့ဟိုဘက်ထိပ်ပြီးတော့နေရာရှိတယ်ဒီကြီးကလမ်းတွေလည်းရောက်နေပြီအဓိကကျင်းကတော့တကားဖွင့်ခိုင်းတယ်တကားဖွင့်ခိုင်းတယ်ကတော့အဖွင့်မပြေဘူးဖွင့်မပြေသေးပဲနေတယ်ဒီနေ့ရက်ပိုင်းကပဲဒီမှာလာပြီးတော့ဝင်ကြီးသွားတယ်ကြီးပြီပေါ့နော်ကြီးရမဖြစ်လဲမဖြစ်ထားနေပါလေဒီဖွင့်ထားတယ်ဟိုပုံမှန်တော့မတားသေးဘူးအဲ့ဒါကြီးပြတ်လိုက်တဲ့ခါကျတော့ရဲ့မြေကြီးတယ်နော်ပုံရောက်လာပါတယ်နော်တို့တော့ပြန်ပြီးတော့တို့ကတော့ပြန်ပြီးတော့ဟိုအကြည့်ဆိုင်တော့
လုံခြုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့အချိန်မှာပဲထောင်ကနန်းရှိတဲ့ NLD ပါတီထောက်ခံသူတွေစုဝေးရောက်လာပြီးဆန္ဒပြခဲ့ကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ညဘက်ကလည်း NLD ပါတီရုံးချုပ်ကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပါတယ်တပ်မတော်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်အပါအဝင်အစိုးရနဲ့ NLD ပါတီထိပ်ပိုင်းကောင်းဆောင်တချို့ကိုဖမ်းဆီးခဲ့တာပါ။နောက်ပိုင်းမှာလည်းအစိုးရအဖွဲ့ဝင်တွေ၊ရွေးကောက်ပွဲကော်မရှင်အရာရှိတွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေရှိခဲ့သလိုနောက်ထပ်ဖမ်းဆီးဖို့အာဏာပိုင်တွေကြိုးပမ်းနေတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွတ်ဖို့နဲ့ငြိမ်းချမ်းစွာဆန္ဒဖော်ထုတ်နေသူတွေကိုနောက်ထပ်ဖမ်းဆီးနေတာတွေနှိမ်နင်းတာတွေမလုပ်ဖို့တောင်းဆိုထားပါတယ်ရှင်။